ကောဇာတကရေ1384ခုနှစ်တော်သလင်းလဇန်15ရက်ခရစ်နှစ်2012ခုနှစ်စက်တင်ဘာလ30ရက်တနင်္ဂနွေနေ့
ကဲရှေးဦးစွာတန်ဃာတွေကိုပံပြောစရာရှိတာလေဒီပြီးတော့ပံပြောပါမယ်လွန်ခဲ့တဲ့တပတ်ကျော်ကျော်လောက်ကတခြင်းဆရာတော်ဥတီလဝန္တပြန်တော်မူသွားတဲ့အထက်မှာဒီလိုတန်ကြီးကြတဲ့ရနေပြီးတော့သင်္ကန်း10စုံလှူလိုက်ပါတယ်တပီတော်ကလည်းပဲသင်္ကန်း10စုံဖနက်10ရန်ထီး10လက်လှူလိုက်တယ်ပေါ့အဲ့တော့ယေရှုဆက်နွယ်ပုံအကြောင်းကိုတော့ပြီးရင်တပီတော်အလုံးနားလည်အောင်ထပ်ပြီးတော့ပြောပေးမယ်ပေါ့အဲ့တော့တန်ကြီးကြတဲ့သင်္ကန်းစကိတ်သင်္ကန်းဆယ်စုံလူတန်းတာကိုတန်ဃာတွေကပံပြောပါတယ်နောက်ပြီးတော့ရှံကလေးကျွန်းကလှုပ်အားပေးလာတဲ့၃ရက်လှုပ်အားပေးပြီးတော့ဆံရွေးတာတွေပါတွေလှုပ်သွားတဲ့ရှံကလေးကျွန်းလှုပ်အားပေးဖွဲ့ကိုလည်းပဲ15ရောက်ပေါ့အဲ့ဒီ15ရောက်ကိုဆွမ်းချောင်းဖုန်းကြီးနဲ့တိုင်ပင်ပြီးတော့ဆံရွေးတဲ့ဖွဲ့15ယောက်ဆွမ်းချက်ဖွဲ့10ယောက်ပေါ့သူတို့အတွက်ကိုတပီတို့ငပိတွေပို့နေတဲ့ဟာအဲ့ဒီ15ယောက်နဲ့10ယောက်သူတို့အတွက်ကိုငပိအချိန်ပိတ်တာ150လောက်ပေးပါတယ်နောက်ပြီးတော့ဆံရွေးတဲ့15ယောက်အတွက်လက်ဖက်6ပိတ်တာ9ပိတ်တာပေးလိုက်ပါတယ်တန်ဃာကိုကျေးဇူးများတဲ့အတွက်ဒီချက်လက်တွေကိုတန်ဃာကိုပံပြောပါတယ်ဒုတိယနှစ်ကြိမ်မြောက်ဖြစ်နေတယ်ပံပြောပါတယ်မဇွန်မျိုးနေရတခြင်းဆရာတော်ပြန်တော်မူတဲ့အထဲမှာသင်္ကန်း10စုံထည့်တယ်လှူလိုက်တယ်ဆံရွေးတဲ့ရှံလေးကျွန်းဖွဲ့နဲ့ဆွန်ကျက်ဖွဲ့ကိုငပီပေးတာလက်ဖက်ချောက်ပေးတာဒါတွေကိုနှစ်ကြိမ်မြောက်ပံပြောပါတယ်သုံးကြိမ်မြောက်လည်းပံပြောပါတယ်အခြားသောຢာတွေရှိခဲ့ရင်လည်းပဲတပီတော်တတိမေခဲ့ရင်ဒီຢာတွေကိုလည်းပဲကျေးဇူးရှိသည့်အလျောက်ပေးခဲ့တာများရှိခဲ့ရင်ပံပြောပါတယ်အလုံးသဘောတူဝမ်းမြောက်တယ်ဆိုရင်သာဓုသုံးချင်ခေါ်ပေးပါကိတာကပံပြောတာနဲ့ဆက်ပြီးတော့တပီတော့လျှောက်ထားတာနောက်ဒုတိယချက်လျှောက်ထားခြင်းတာကအရင်ဘက်ကတပီတော့ပြောခဲ့တဲ့စကားထဲမှာပရိဟရိယံဆိုတဲ့ပုဒ်ဟာပရိပုဒ်ဘောနေဆဘောကီဆိုတာကိုတပီတော့ပြောတာတကယ်တော့ပရိရှိရှိတဲ့ဟရဒက်ကဟောတာကိုပရိယံနေဟောတဲ့သဘောမျိုးဒါမျိုးပြောသွားခဲ့တယ်ပေါ့အဲ့ဒါလေးလေးပဲတတိလက်လွတ်ပြီးတော့ပြောခဲ့တယ်လို့ထင်တာပဲပြန်တော့နားမထောင်ပြေဘူးပေါ့အဲ့တော့တကယ်တော့ပရိဥပဒါရပုဒ်ကြောင့်ဟရဒက်ကဟောတာပရိဥပဒါရပရိဥပဒါရပုတ်ကြောင့်ဘယ်ဓာတ်ကဟောသွားတာလဲအဲ့ဒါကိုတပည့်တော်အနေနဲ့ပရိယာပဲဟောတဲ့သဘောမျိုးပြန်ပြီးတော့စဉ်းစားလိုက်တော့အဲ့ဒီသဘောမျိုးတက်ရောက်သွားတယ်ထင်တယ်ဒါလေးကိုလည်းပဲပြောတယ်တခါတရံတော့အမှားတွေဆိုတာတော့ရှိတတ်တယ်ပေါ့ဟိုတော့ကလည်းတပည့်တော်ဒီဒါနကြောင့်တန်ត្រာရှိပါသလားဆိုတဲ့တရားကိုဟောတော့ဝိသုဒ္ဓအောင်ဆရာတော်ဘုရားကြီးကကျော်တွင်းဝန်ဦးဖိုးလံရဲ့အယူဆမှာယွင်ချက်တွေကိုရေးထားတာရှိတယ်ပေါ့တပီတော်အရာလေးတွေထည့်ဟောတယ်ခုနောက်ပိုင်းစဉ်းစားကြည့်တော့တပီတော်ရဲ့အယူဆမဟုတ်ပေမဲ့ဆရာတော်ကြီးပြောခဲ့တဲ့စကားတွေကိုတပီတော်သုံးပြီးတော့ဟောခဲ့တာပေါ့တခါတည်းရန်ပြန်စဉ်းစားကြည့်တော့လေဆရာတော်ကြီးကဦးဖိုးလံရဲ့အရာရာသီလတမာရီပညာရောစာပေကျမ်းဂန်ပတ်မှာရောတိတ်အဆင်မြင်လွန်တော့ဆရာတော်ကြီးပြောတာတော့ဘာမှမဖြစ်ဘူးပေါ့တပည့်တော်ကဆရာတော်ကြီးပြောတဲ့စကားလုံးတွေကိုယူပြောတယ်ဆိုပေမဲ့တခါတည်းရန်ကျကိုယ့်အကူလိပ်ပြာမလုံးမှားမြင်သွားသလားဒါမျိုးလေးတွေပေါ့စဉ်းစားကြည့်တယ်ကိုယ်ပိုင်စကားလုံးတော့မဟုတ်ပါဘူးဆရာတော်ကြီးကဒီလိုတွေပြောခဲ့ဘူးတယ်ဆိုတာလေးတွေထည့်ပြီးတော့ဟောခဲ့တာတကယ်တော့သိစေခြင်းလို့ဒါမျိုးလေးတွေသိစေခြင်းနဲ့အတွက်ဟောတာတခါတည်းရန်ကျပြန်တွေးလိုက်တဲ့အခါ ဒီလိုဟောတာမှားမြန်သွားသလားဆရာတော်ကြီးရေးခဲ့တာတော့ဆရာတော်ကြီးကသီလသမารီပညာကျမ်းပကံအနေနဲ့ရောမင်းကြီးဥဖိုးလိုင်းနဲ့အစမတန်အင်မတန်မြင်တော့ဆရာတော်ကြီးကတော့ပြောခဲ့တာပေါ့တပည့်တော်တွေကလည်းပဲဒါပြောခဲ့တဲ့စကားကိုယူပြီးတော့ဆရာတော်ကြီးဒီလိုပြောခဲ့တယ်လို့ပြောတာဒါပေမဲ့လို့တပည့်တော်တို့ကသင်မမလားဆိုတခါတရံကျချင်းချင်းရတာလေးတွေလည်းရှိတာပဲဒါကအရင်ဘက်ကဒီပရိဟရိယံမြတ်စွာဘုရားကရှင်သာရိပုတ္တရာနဲ့ရှင်မောကလံကိုတန်ဃာတွေကိုစောင့်ရှောက်ဖို့ပြောတဲ့အခါပရိဟရိယဆိုတဲ့တရားပရိရှိရှိသောဟရတနဲ့သုံးနာအမြဲတမ်းပဲစောင့်ရှောက်သွားမယ်တန်ဃာတောင်ကိုအမြဲတမ်းပဲထမ်းဆောင်တယ်တခါတရံနေမဟုတ်ဘူးငါဘုရားလည်းအမြဲတမ်းထမ်းဆောင်မယ်ဆိုတဲ့အဓိပ္ပာယ်ကိုဒါတရားနည်းနဲ့ကြည့်ပြီးတော့ဒါတပည့်တော်ပြောတဲ့ထဲမှာလွဲသွားသလားလို့တပည့်တော်စိတ်ထဲထင်လို့ဒါလေးတွေကိုပြန်လျှောက်တာပေါ့အဲ့တော့နောက်တစ်ချက်တပည့်တော်ပြောချင်တာစောစောကကျေစုတရားနဲ့ဆက်ပြီးတော့အရှင်ဘုရားတို့လည်းပဲတပည့်တော်ဖြစ်တယ်လို့တပည့်တော်ခံစားတယ်လို့အရှင်ဘုရားတို့လည်းအတူလေးတွေယူစီခြင်းလို့ကျေစုတရားနဲ့ဆက်ပြီးတော့တပည့်တော်နည်းနည်းပြောပါဦးမယ်စောစောကတပည့်တော်ပံပြောခဲ့တဲ့အထဲမှာတခြင်းဆရာတော်ငမားငမားနဲ့တိတ်မဝေးဘူးပေါ့ငဇွန်မျိုးနေရငမားငဇွန်မျိုးနေတွေကတခြင်းဆရာတော်ဗဒ္ဒန္တသီလဝန္တအထင်တယ်သီလဝန္တအထင်တယ်အဲ့တော့ဆရာတော်ပြန်တော်မူသွားတယ်ဒီထဲကနေပြီးတော့မှတ်မိတဲ့တန်ဃာတွေလည်းမှတ်မိပါဦးမယ်တပည့်တော်လွန်ခဲ့တဲ့တစ်နှစ်ကျော်ကျော်လောက်ကနရောလဖြစ်ပါလိမ့်မယ်ဆရာတော်တောင်မြို့ခန္ဓာယုံကနေနှစ်ပတ်လေကြွလာရင်လည်းညဆက်ကြဘူးတပည့်တော်ပင်လိုက်တယ်ပင်ပြီးတော့တန်ဃာအားလုံးဝိုင်းပြီးတော့တန်ကြီးကပစ္စည်းရောတပည့်တော်ပစ္စည်းရောဖြစ်ပါလိမ့်မယ်ဆရာတော်တန်ခါအလုံးဩဃတကရောကျိုးနဲ့ကရောပြီးတော့ဩဝါဒခံယူခဲ့တာအလုံးမှတ်မိကောင်းမှတ်မိပါလိမ့်မယ်အဲ့တော့ခုလည်းပဲတပည့်တော်သင်္ကန်းဆယ်စုံဇာပနအတွက်တပည့်တော်တပါးတယ်သင်္ကန်းစုံ20လူဆိုလဲလူနိုင်တာပါပဲဒါပေမဲ့ရှင်ဘုရားတို့ရဲ့ကျေးဇူးတည်တဲ့မှုလေးတွေလည်းဖြစ်စေခြင်းလို့ဒါတန်ကြီးကတည်းကနေတပည့်တော်လှူပေးတာကြားထဲမှာလည်းပဲတိတိကူဆေးရုံတက်တဲ့အခါတပည့်တော်နဝကံမာတွေတိမ့်ချီပြီးတော့လှူဘူးပါတယ်အဲ့တော့ဘာဖြစ်လို့လှူတယ်လဲလို့မေးဒါရှင်ပြားတို့ကျေးဇူးတရားကြောင့်လှူတာဘာတရားကြောင့်လှူတာလဲအဲ့တော့ကျေးဇူးတရားဆိုတာတော်တော်သိဖို့လိုအပ်တယ်ကျေးဇူးသိတဲ့ပုဂ္ဂိုလ်တွေဟာဒီဘဝမှာရောနောင်တမလွန်ဘဝမှာရောကြီးပွားတိုးတက်တယ်အဲ့တော့ယေຊုတည်တတ်တဲ့ပုဂ္ဂိုလ်တွေဟာကြည်ပွားတိုးတက်တယ်။ယေຊုတည်တတ်ရင်ဘာဖြစ်တယ်လဲ။ပြောင်းမြန်ပြန်လိုက်။ယေຊုမတည်တတ်ဘူး။မတည်ယုံနေမကောက်ဘူး။ယေຊုဘာကန်းတယ်ဆိုရင်ဒီပုဂ္ဂိုလ်တွေဟာပညာတတ်ဖြစ်ပေမဲ့မကြည်ပွားတတ်ဘူး။ပညာတတ်ဖြစ်တောင်မှဘာမဖြစ်ဘူးလဲ။ဒါလေးကိုသိစေခြင်းလို့ဒါပံပြောတဲ့ကိစ္စနဲ့ဆက်ပြီးတော့ဒါလေးပြောခြင်းစေရှိလို့တပည့်တော်ပြောတာ။အဲ့တော့ဒီဆရာတော်တခြင်းဆရာတော်ကိုတပည့်တော်ဘာဖြစ်လို့ဒီလိုကျေးဇူးဆက်တယ်လဲဒါရှင်ဘုရားတို့ဘက်ကမေးစရာရှိတယ်။ဘိုးတော်ကလည်းနည်းနည်းပါးပါးရှောက်ဖူးခဲ့ပါလိမ့်မယ်။အဲ့တော့တပည့်တော်နဲ့တော့တတ်ရကြီးကျေးဇူးဘာမှမရှိပါဘူး။အဲ့တော့တပည့်တော်မြားဝတီဆရာတော်ကစကားဆက်လို့ရှိရင်ပျော်ဘူးတယ်ပေါ့မင်းရှိဘူးတယ်။သူကန္နာယုံရောက်တာကဆယ်တန်းအောင်ပြီးတဲ့အခါမှာလှုပ်အားပေးကြောင်းဆရာဖြစ်နေရောလာကစားကြောင်းဆရာဖြစ်နေလာလီနည်းနည်းပါးပါလှုပ်ပြီးတော့တန်ဝေကရပြီးတော့သင်္ကန်းဝုတ်ခဲ့တယ်ရွာမှာစားနည်းနည်းသင်ခဲ့တယ်အဲ့တော့ကိုရင်ကြီးဘဝအသက်18နှစ်19နှစ်မှာတောင်မြို့မာကန္နာယုံကိုစားသင်မယ်ဆိုပြီးတော့လာခဲ့တယ်တဲ့အဲ့ဒါမြဝတီဆရာတော်ပြပယ်ဆရာတော်လေအဲ့တော့မြဝတီဆရာတော်မြာကန္နာယုံရောက်တဲ့အခါအဲ့ဒီခေတ်ကအာမခံရှိမှနေခွင့်ရတာပါရှိမနေဝင်ရလဲကျေကျေပြောပါပါရှိမလဲအဲ့တော့အာမခံတဲ့ဆရာသမားရှိမှဘယ်မှာနေဝင်ရလဲကျောင်းမှာနေဝင်ရတာခန္ဓာအောင်ကျောင်းတိုက်မှာအဲ့တော့ဒီလိုမြောက်ဝီဆရာတော်ကအတိလည်းမရှိဘူးငမြသားတွေအဲ့ဒီချိန်မှာဘယ်သူမှမရှိသေးဘူးမြောက်ဝီဆရာတော်ကဒီလိုတို့ရွာဘက်ကနေပြီးတော့ပထမဆုံးကန္နာယုံကိုနေတဲ့ဆရာတော်ဖြစ်တယ်ပေါ့အဲ့တော့ကျောင်းထဲမှာအာမခံဆရာတွေလိုက်ရှာတာမတွေ့ဘူးတဲ့မ မတွေ့တော့အကြောင်းနေခွင့်ရဘူးတော်တော်ကြီးကိုခက်ခဲသွားခဲ့တာအဲ့တော့ခက်ခဲသွားတဲ့အချိန်မှာခုလက်ရှိစောစောကပြန်တော်မူသွားတဲ့တပည့်တော်ပင့်ပြီးတော့ကတော့တဲ့တကျင်းဆရာတော်ကနေပြီးတော့အာမခံကျပေးလိုက်တဲ့အတွက်တောင်မြုတ်ခန္ဓာယုံမှာနေခွင့်ရသွားတယ်နောက်ပြီးတော့ခုတောင်မြုတ်ခန္ဓာယုံအနီးမှာရှိတဲ့အောင်ရင်းရှိပါဆရာတော်ရဲ့ကျေးဇူးလေးတွေလည်းပါတယ်တဲ့ အဲ့ဒါတပည့်တော်ကိုမြာဝတီဆရာတော်ကစကားဆက်တဲ့အခါမရှိဘူးအဲ့ဒါလေးကိုတပည့်တော်မှတ်ထားတာအဲ့တော့မြာဝတီဆရာတော်ကန္နာယုံနေခွင့်ရတဲ့အတွက်ဆရာတော်လည်းပဲပညာရေးတွေမြင့်မသွားဘူးလားမြင့်သွားသလားအတွေ့အကြုံယူစအနေထိုင်တွေရောမြင့်မသွားဘူးလားမြင့်သွားခဲ့တယ်နောက်တစ်ဆက်တခါမြာဝတီဆရာတော်ကန္နာယုံမှာနေခွင့်ရတော့ခုဘုန်းကြီး 72 နှစ်လောက်မှာ72နှစ်မပြည့်ခင်မှာကန္နာယုံကိုမြာဝတီဆရာတော်ကခေါ်တော့ရောက်ခဲ့တယ်အဲ့တော့ရောက်ခဲ့တဲ့အတွက်ကန္နာယုံရဲ့နီးစနစ်တွေစီပူခွင့်ရတယ်ပညာရေးစနစ်လွယ်လွယ်ကူကူတွေစီပူခွင့်ရတယ်နောက်ပြီးတော့အုပ်ချုပ်ရေးစနစ်တွေတာမဏေကျော်ဖြစ်သွားတဲ့အခါကျတော့ကန္နာယုံမှာကဒီတာမဏေကျော်တွေအိုက်ခေတ်ကရှားသေးတော့တပည့်တော်ကတာမဏေကျော်ရပြီတဲ့နောက်မှာရဟန်းမဖြစ်သေးပဲနဲ့တနှစ် င်း 4-500 ကြားထဲမှာတပီတော့လောက်ခဲ့ရတော့ဒါအုတ်ချုပ်ရေးပညာတွေလေအဲ့ဒီကနေရခဲ့တယ်ဆွမ်းချောင်းမှာလည်းပဲနွေရာသီမှာလှုပ်အားပေးရင်းနဲ့ဆွမ်းပြင်းတာဘာလှုပ်တာလှုပ်ခဲ့တော့ဆွမ်းချောင်းနေထားလည်းပဲတန်တဲ့တည်းမြလေးလာခဲ့ပြီးသားဖြစ်သွားတယ်ပေါ့တေချာလေးလာတာတော့မဟုတ်ဘူးနောက်ပြီးတော့သိန်းသန်းချောင်းမှာနေတော့လေမြဝတီဆရာတော်ကအုတ်ချုပ်ရေးနဲ့သဘောနဲ့ပတ်သက်လို့မိန်ရှိခဲ့တာဒီမှတ်ပြီးတော့ကိုယ်တိုင်လည်းပဲအဲ့ဒီတတိယဆင့်အောင်ကလေးကတပီလေးတွေပြန်ပြီးတော့အုတ်ချုပ်ခဲ့တော့မြဆက်ကြရောက်တော့လွယ်တကူဖြစ်တယ်အဲ့တော့တပီတော်ရဲ့ပညာရေးအုတ်ချုပ်စီမံနိုင်မှုစသည်ဖြင့်ဒီຢာတွေတက်ခဲ့တာဒီကန္နာယုံနေခွင့်ရခဲ့လို့ဘယ်မှာနေခွင့်ရခဲ့လို့လဲကန္နာယုံဘာလို့နေခွင့်ရတယ်လဲဆိုတော့မြဝတီဆရာတော်ကအာမခံခေါ်လို့ဘယ်ဆရာတော်ကအာမခံခေါ်ခဲ့လို့လဲမြဝတီဆရာတော်နေခွင့်ရတာဒီတကြင်ဆရာတော်ရဲ့ကျေးဇူးကြောင့်မြဝတီဆရာတော်နေခွင့်ရတာဒီဘယ်ကျေးဇူးကြောင့်လဲအဲ့တော့ကျေးဇူးတရားကိုကြည့်မယ်ဆိုလို့ရှိရင်ဒီပြောလို့ဆက်ဆက်မှုမရှိဘူးလားရှိသလားရှိတယ်အဲ့တော့မြဝတီဆရာတော်ကဒါလေးတွေကိုပြောပြတဲ့အခါတပည့်တော်ကိုကျေးဇူးဆက်ခိုင်းတာမဟုတ်ပါဘူးအဲ့တော့ဒါလေးတွေပြောပြတဲ့အခါဩငါတို့ကန္နာယုံနေခွင့်ရတာဟာတကြင်ဆရာတော်ရဲ့ဥပနိဒိယတတိမကင်းမလားတကယ်လို့ဒါကန္နာယုံမှာနေခွင့်မရခဲ့ဒီလိုအခြေအနေမျိုးဒီလိုအုပ်ချုပ်မှုစီမံပိုင်ခွင့်စီမံနိုင်တဲ့အခြေချင်းမျိုးရပါမလားတက္ကရာကမတွေနဲ့ဆက်ဆံတဲ့အခါတက်နိုင်တဲ့မြတ်ကိုယ့်ရဲ့လောဘဒေါသထိမ့်သိမ်းပြီးတော့ဆက်ဆံမှုအခြေချင်းတွေရပါမလားတခါတည်းရန်တပြီးတော့တွေးကြည့်အဲ့တော့ကန္နာယုံရဲ့ဂျေဇူးကတပြီးတော့ပုံမှာအများကြီးရှိခဲ့တယ်ဒါကြောင့်မို့တပြီးတော့အနေနဲ့ဒီဆရာတော်ကြီးကိုမမြင်ဘူးပေါ့အဲလွန်ခဲ့တဲ့နှစ်နှစ်လောက်ကတောင်မြို့ကန္တာအောင်ဆရာတော်ဖရာကြီးရဲ့နှစ်ပတ်လည်ပူဇော်ပွဲသွားတဲ့အခါတကြင်ဆရာတော်ကြွလာတဲ့ဆိုတော့ဥယျာဉ်ထဲကဆရာတော်နာယကဆရာတော်ဆရာတော်ဥတီလာစာရရဲ့အကြောင်းမှာတရင်သုံးတဲ့လို့ကြားတော့တပည့်တော်သွားပြီးတော့ရှာပြီးတော့ဝှက်ချပြီးတော့မိတ်ဆက်ခဲ့တယ်မိတ်ဆက်ပြီးတော့ပင်ခဲ့တော့ဆရာတော်ဒီကြွလာတယ်ကြွလာတော့တန်ဃာတွေလည်းပဲကျေးဇူးတရားလေးတွေတည်ပါစေဆိုတဲ့စိတ်နဲ့တပည့်တော်အားလုံးတန်ကြီးကလေးရရောတပီတော်ကိုပိုင်နေရရောဖြစ်ပါလိမ့်မယ်မှတ်တော့မမှတ်မိတော့ဘူးပေါ့အဲ့တော့အာလုံးတန်ဃာတွေဒီပေါ်မှာပင့်ပြီးတော့ဩကာသကရောကျိုးနဲ့ကရောပြီးတော့ကျေးဇူးတရားတွေကိုတပီတော်လှုပ်ပေးခဲ့တာနောက်ပြီးတော့ခါးလျော်ဆိုတာကြောင်းထဲမှာကြွလာတယ်တိတကူဆေးရုံပြတဲ့အခါအဲ့ဒီခါတွေမှာတော့တပီတော်ရဲ့ကိုပိုင်နေရပဲလှူဒန်းတာများပါတယ်အဲ့တော့ခုလည်းပဲပြန်တော်မူပြီဆိုတော့တပီတော်သွားခြင်းပေမဲ့သွားလို့မရတဲ့အခြေအနေတွေရှိနေတော့တပီတော့မြဝတီဆရာတော်လှမ်းပြီးတော့အကြောင်းကြားတယ်အဲ့တော့ကိုယ်တိုင်လည်းပဲဒီကိုရင်လေးနှစ်ပါးပြန်တော့သူတို့တကာကြီးကိုလှမ်းပြီးတော့ခေါ်ခိုင်းလိုက်ပြီးတော့သင်္ကန်းအစုံ20နောက်ပြီးတော့ဖနက်10ရန်30လက်ပေါ့ပြီးတော့သူတက်နိုင်တဲ့လောက်လှူလိုက်တယ်အဲ့သင်္ကန်းစုံ20ထဲမှာလည်းပဲအာလုံသောတန်ဃာတွေဟာအရှင်ဘုရားတို့တို့ဒီမှာနေခွင့်ရပြီးတော့ကန္တာယုံနီးစနစ်တွေရတာဒီအဲ့တော့ဒီဆရာတော်ကြီးရဲ့ကျေးဇူးမရှိဘူးလားရှိသလားမင်းဘယ်လိုဖြေမလဲ အဲ့တော့ယေရှုတရားလေးတွေကိုဒီလိုသိပါစေဆိုတဲ့စိတ်နဲ့တပီတော့လောက်တာပါတပီတော့တပါးတဲ့လှူဆိုလည်းပဲသင်္ကန်းဆုံနေစီကတော့ခုချိန်မှာလှူနိုင်တဲ့စွမ်းအင်ရှိတယ်ပေါ့ဒါပေမဲ့ယေရှုတရားလေးတွေသိစေခြင်းလို့ဒါလေးလှုပ်ပေးတာဒါလေးကိုရှင်ပြားတို့အနေနဲ့သိစေခြင်းတယ်အဲ့တော့ဒီစိတ်တွေကတော့ရှင်ပြားတို့ဒါဆရာသမားတွေရဲ့ပြောပြချက်တွေကနေတဆင့်တဆင့်ပေါက်ဖွာလာတာအဲ့တော့ရှင်ပြားတို့အနေနဲ့လည်းပဲကိုယ့်ကိုဒီစာတကြောင်းလောက်သင်ပေးဘူးတဲ့နေခွင့်ပေးဘူးတဲ့ကိုယ့်ကိုဒီခြေနေရောက်အောင်လှုပ်ပေးဘူးတဲ့ဒီယေရှုကြီးကနဲတာမို့အဲ့တော့တတ်နိုင်တယ်မြတ်ယေရှုမဆက်နိုင်တော့မှယေရှုကိုသိရမယ်ယေရှုမဆက်နိုင်တော့မှဘာဖြစ်ရမလဲဖြစ်နိုင်လို့ရှိရင်ဘာအထိစူးစမ်းရမလဲယေရှုဆက်နိုင်တဲ့အထိစူးစမ်းရမယ်အဲ့တော့ယေရှုကမ်းတဲ့အလုပ်ကိုတော့လုံးဝမလုပ်ပါနဲ့ဘယ်အလုပ်ကိုတော့လုံးဝမလုပ်ပါနဲ့လဲအဲ့တော့ယေရှုကမ်းတဲ့လူကိုလုံးဝမလုံနဲ့အဲ့တော့ရှင်ဘုရားတို့ဒါလေးတွေတပည့်တော်ကအမွေပေးတဲ့သဘောပါဒါကြောင့်မို့ဒါလေးတွေကိုလက်ဆင့်ကမ်းတယ်မပြောလို့ရှင်လေရှင်ဘုရားတို့ကဘာမှသိမှာမဟုတ်ဘူးအဲ့တော့ယေရှုတရားဆိုတာပညာသင်ခွင့်ရတယ်ပညာသင်ပေးတယ်ပညာသင်ဖို့ခွင့်ရေးအတွက်နေခွင့်ရတယ်အားလုံးပြည့်စုံပြည့်အောင်စီမံပေးတယ်ဒီယေရှုတွေကဘယ်တော့မှမမေ့ပါနဲ့အဲ့တော့တပည့်တော်လည်းပဲဒါဆရာတော်ပြန်တော်မမူခင်လွန်ခဲ့တဲ့တနှစ်ခွဲလောက်ကဒါမျိုးလေးတွေတန်ဃာတွေနဲ့ကတော်ခွင့်ရတယ်ကျေးဇူးဆက်ခွင့်ရတယ်ကန္နာယုံမှာဆရာတော်ကိုရှာပြီးတော့တပည့်တော်ကိုယ်တိုင်သွားကတော်ဖြစ်ခဲ့တယ်ခုလည်းပဲပြန်တော်မူတဲ့အချိန်မှာတပည့်တော်ကအဲ့ဒီဆရာတော်တပါးကိုပြန်တော်မူဖို့အခြေအနေမကောင်းဘူးလို့ကြားကြတယ်တပည့်တော်ကိုတီးပေးပါအောင်ဗျာတပည့်တော်တက်နိုင်တယ်များပူဇော်ပါမယ်လို့ကြိုတင်ပြီးတော့ရှောက်ထားတဲ့အတွက်ပြန်တော်မူတဲ့အချိန်မှာဒီကိုလှမ်းကြောင်းကြတဲ့အတွက်ဒါပူဇော်ဖြစ်သွားတယ်အဲ့တော့ရှင်ဘုရားတို့အနေနဲ့လည်းပဲဒါလေးတွေကိုသတိထားပါယေရှုတရားဆိုတာမကံကောင်းပါဘူးအဲ့တော့တတ်နိုင်တယ်မြဆက်ရမယ်မဆက်နိုင်တော့မှယေရှုတရားကိုဘာဖြစ်ရမှာတော့သိနေရမယ်ကဲဆိုကြည့်ယေရှုသိတဲ့အဲ့တော့ယေရှုတည်တာယေရှုဆက်တာဘာလက္ခဏာနဲ့ပြည့်စုံတာလဲသူတော်ကောင်းလက္ခဏာနဲ့ပြည့်စုံတာအဲ့တော့ဒါလေးနဲ့ဆက်ပြီးတော့တပည့်တော်ပြောဦးမယ်ပေါ့တပည့်တော်ဆက်ကြဆရာတော်ဒါငယ်ယေရှုရှင်ဆရာတော်ပဲအဲ့တော့ယေရှုရှင်ဆရာတော်ဖြစ်နေတဲ့အတွက်တပည့်တော်တန်နိုင်တယ်မြတ်ဆရာတော်ကြီးတက်ရှိထင်ရှားရှိကြတယ်တန်နိုင်တယ်မြတ်စကားနားထောင်ပြီးတော့လှုပ်ပေးခဲ့တယ်ဆရာတော်ကြီးကတပည့်တော်နဲ့ဆက်ရင်သာဓုအကြိမ်ကြိမ်ခေါ်ခဲ့တယ်နောက်ဆုံးဆရာတော်ကြီးပြောတဲ့စကားလေးတွေတပည့်တော်မှတ်ထားတာပါလဲဆိုတော့ဒီရွာမှာတပည့်တော်ဆက်ကြတဲ့အကြောင်းမှာခုပြန်တော်မူသွားပါပြီ။ကျောင်းဆောင်ကြတဲ့ဘုန်းကြီးလေးတစ်ပါးကဒီစာသင်စာချဆိုတဲ့အလုပ်ကိုမလုပ်ဘဲနဲ့ဘာလုပ်တယ်လဲဆိုတော့ပဋ္ဌာန်းပွဲကျင်းပတာ။ဘာပွဲကျင်းပလဲ။ဘာတော့မလုပ်ဘူးလဲ။ဆရာတော်ကြီးဖြစ်စေချင်တာကပဋ္ဌာန်းပွဲမလုပ်စေချင်ဘူး။စာသင်စာချလုပ်စေချင်တာ။ဆရာတော်ကြီးကဘာကိုမလုပ်စေချင်ဘူးလဲ။ဘာကိုလုပ်စေချင်တာလဲ။အဲ့တော့ရွာဖုန်းကြီးလေးလှုပ်တာကအခုပြန်တော်မူသွားပြီ။ तू ကစာတင်စာချတော့မလုပ်ပဋ္ဌာန်းပွဲတွေလှုပ်တယ်။ပဋ္ဌာန်းပွဲတွေလှုပ်တော့ဘာလဲဆိုတော့ဒီရွာထဲကလူတွေကဝမ်းသာကြတာပေါ့။ဘာဝမ်းသာတယ်လဲဆိုတော့ကောင်းတဲ့ဘက်ဆိုးတဲ့ဘက်တော့ရှိမှာပဲ။အဲ့တော့သူတို့ချီးမွမ်းတာဘာလဲဆိုတော့ကျောင်းကြီးကအခုမှစီကားသွားတာ။ပဋ္ဌာန်းပွဲလှုပ်လိုက်မှရွာတဲ့လူတွေကြောင်းလာပြီးတော့ဘလို့လာကြတာရေတွေဘလို့ခတ်ကြတာဘလို့လှူကြတာခုမှစက်ကြတိုင်းသာသနာကြီးစီသွားတယ်ဒါမျိုးချီးကျူးရတယ်ဒီချီးကျူးတဲ့စကားကိုစက်ကြဆရာတော်ကြီးတဆင့်ရှောက်ကြတယ်ပေါ့အဲ့တော့စက်ကြဆရာတော်ကြီးကသူ့ရဲ့ဘဝတသက်တာမှာတတ်တော်88နှစ်ပြန်တော်မူတယ်86နှစ်လောက်ထိညစက်ကြ3နှစ်နေသွားတယ်အလကားမနေဘူးစာချသွားတယ်အဲ့တော့ဥပညာတိတ်ခါတို့ဆိုရင်ဆက်ကြဆရာတော်ကြီးစီမှာစာတက်ခဲ့တဲ့ဒါအစာဆုံးတပည့်တွေပေါ့အဲ့တော့ဆက်ကြဆရာတော်ကြီးကတတ်တော်86မြားတော်မှာရောက်တဲ့အထိစာချတယ်နောက်ဆုံးလေလေးနည်းနည်းဖြန့်သွားတော့မှစာချနာသွားတယ်ရက်ရွာမှာတပည့်တော်တို့ငငယ်ကလေးကပါလုတ်ခဲ့တယ်လေမေးရင်တာရင်နာရေးတောင်ဖြစ်ရင်မလိုက်ဘူး ဘာပဲလုပ်ခဲ့လဲမင်းစာပေဟူပဲပို့ချခဲ့တယ်ဘာပို့ချခဲ့လဲနောက်ပြီးတော့စာပေပို့ချရုံနဲ့မကောက်ဖရာဟူပြူတာကိုတိုင်းလည်းပဲပြူတယ်တေးချာချာကိုရှစ်ခိုးတယ်နောက်ပြီးတော့တပည့်တွေကိုလည်းပဲကြာကြာနန္ဒရှစ်ခိုးစဖို့ရာအတွက်သင်ပြပေးတယ်ပေါ့နောက်တပည့်တော်ဒီမြတ်ဆက်ကြာရောက်တော့ဆရာတော်ကြီးကပထမလာပြီးတော့ဝါဆိုတာအဲ့တော့ဥတီလဝန္တတို့ဘာတို့ခုလူထွက်သွားတဲ့ဥတီလဝန္တသူတို့ဆရာတော်ကြီးကတိတ်အားထားတာအဲ့တော့သူတပည့်လေးထားခြင်းတော့ဆရာတော်ကြီးကဒီကြောင်းကိုလာပြီးတော့စုံစမ်းတာပါဇက်ကတော့ထုတ်မပြောစုံစမ်းပြီးတော့တပည့်တော်ဘာခေါ်ပြောတယ်ဆိုတော့အဲ့ဒီတော့တန်ခါ20လောက်ပဲရှိဦးမယ်ထင်ပါတယ်တပည့်တော်ပြောတယ်ကျောင်းတိုက်တိုက်ဟာတဲ့ကျက်တည်မင်္ဂလာနဲ့ပြည့်စုံတဲ့ကျောင်းတိုက်ဆိုတာဘယ်လိုဟာလဲဆိုတော့စာအန်တန်လေးကြားနေရမယ်တဲ့ဘာတန်ကြားနေရမလဲနောက်တန်ဃာရီရဲ့ဖျားဝပြုဝတ်တက်တန်လေးကြားနေရမယ်တန်ဃာရီရဲ့ဘာတန်ကြားနေရမလဲအဲ့ဒီလိုအတန်လေးတွေကြားနေမှကြောင်းတိုက်တိုက်ဟာဘာရှိတဲ့ကြောင်းတိုက်အဲ့ဒါဆက်ကြဆရာတော်ကြီးမိန့်ကြားသွားတဲ့စကားအဲ့တော့တပည့်တော်လည်းပဲဒီစကားလေးတွေမှတ်ထားတာပေါ့နောက်တစ်ခါတပည့်တော်ကြောင်းခွဲတဲ့အခါတွေဘာတွေမှာကြောင်းခွဲပြီးတော့သွားတဲ့တန်ဃာရီရှိရင်ကြောက်တလုံးကဥတုနန္ဒာတို့ကစပြီးအဲ့ဒါလေးတွေတပြီးတော့တဆင့်ပြန်လဲပြီးတော့ဖောက်တယ်ချတယ်ဆရာတော်ကြီးကတော့ဒီလိုမိန်သွားတဲ့အကြောင်းဒါတွေကတပြီးတော့အနေနဲ့ဓမ္မနဲ့ပူဇော်နေတာပဲနောက်ဆက်ကြဆရာတော်ကြီးကရွာပထန်းပွဲနဲ့ဆက်တော့ဘယ်လိုမိန်လဲဆိုတော့ငွေတွေလှူခံပြီးတော့တဲ့ပထန်းပွဲကြီးတွေကျင်းပတာဘုန်းကြီးကတော့ဆရာတော်ကတော့ငါတော့ပြောတာပါပဲငါတော့စိတ်ထဲမှာဘလို့မှမကြိုက်ပါဘူးတဲ့ရွာလူတွေကတော့စီကားလိုက်တာလူတွေလာလိုက်တာနဲ့ပြောတယ်အမှန်အကြောင်းသားမြင်းငယ်လေးတွေကိုစာပေပို့ချပြီးတော့တင်အန်းပြီးတော့နေလို့ရှိရင်တိတ်ပြီးတော့ကြက်တည်ရှိတာတဲ့အဲ့တော့ငွေလူခံပြီးတော့လုံးမဲ့ကုသိုလ်တဲ့ငွေလူမခံမဲနဲ့အေးချမ်းချမ်းလေးနဲ့ရတဲ့ကုသိုလ်ကပို့ပြီးတော့ကောင်းတာပေါ့တဲ့အဲ့ဒါဆက်ကြဆရာတော်ကြီးဆုံးမခဲ့တာဘယ်သူဆုံးမခဲ့တာလဲအဲ့တော့ဆက်ကြဆရာတော်ကြီးကကြောင်းထဲမှာလူရှုပ်တာမကြိုက်ဘူးလူတွေနဲ့တယုံယုံလှုပ်တာမကြိုက်ဘူးအဲ့တော့တပည့်တော်ဒီကြောင်းမှာအဲ့ဒီအမွေလေးတွေဆက်ခံတဲ့အနေနဲ့ဘာပွဲမှမလုပ်ဘူးလူတွေကိုဖြစ်နိုင်လို့ရှိရင်သူတို့အတင်းလာခြင်းပါတယ်ဆိုလို့ဖိတ်ခိုင်းတဲ့သူလောက်ပဲဖိတ်တယ်အဲ့တော့လူတွေနဲ့ဘဲပွဲဘာပွဲညာပွဲမလုပ်ပါဘူးအဲ့ဒါလေးတွေရှင်ဖျားတို့အတူယူပေးပါအဲ့တော့တပည့်တော်ဒီလိုလှုပ်ခြင်းအားဖြင့်ဆက်ကြဆရာတော်ကြီးကိုဓမ္မနဲ့ပူဇော်ရမရောက်ဘူးလားရောက်သလားရောက်တယ်တောင်မျိုးကန်တော်ဆရာတော်ကြီးကိုလည်းပူဇော်ရမရောက်ဘူးလားရောက်သလားအဲ့တော့ဒီဆရာတော်ကြီးတွေရဲ့ဒီနည်းကိုကြိုက်ကြတော့ဩဝါဒပေးတော့တပည့်တော်လည်းတက်နိုင်တယ်မြဒါကျင့်သုံးတာဒါဆရာသမားတွေနဲ့ဆက်ပြီးတော့နောက်မင်္ဂလာပိမံမှာတပည့်တော်ဆယ်လလောက်နေခဲ့တယ်ဘီဝန်သားလုပ်တဲ့အခါစာတင်တဲ့ဗေဒစိန်နာကိစ္ဆိုင်နာတက်ဖို့ဒါမှမတက်ခဲ့ရအောင်ဒါမှလို့မင်္ဂလာပိမံကြောင်းမှာတပည့်တော်နားခုခွင့်ရတယ်အဲ့တော့အခါအလျော်ဆိုတော့သွားပြီးတော့လှူဒန်းတယ်ဂျေဇုဆက်တယ်ဒီမှာလည်းပဲပြင့်ပြီးတော့ဩဝါဒတွေခံတယ်ဂျေဇုဆက်တယ်ဒါလေးတွေရှင်ပြတို့တတိထားဖို့ပါတပည့်တော်စာမတက်ခဲ့ဘူးပေါ့ဆယ်လလောက်နေတယ်နေတဲ့ချိန်မှာလည်းပဲတန်ဃာတွေရဲ့လိုအပ်ချက်ဆွန်းဆွန်းရင်းလိုရလို့ရှိရင်တပည့်တော်ယဟန်တကာကြီးတွေစီကနေပြီးတော့တပည့်တော်တပားစာကိုဆွန့်ကြိုက်မပို့ပါနဲ့တန်ဃာရှိသလောက်အတွက်ဟင်းတစ်ခွက်ပြင်တစ်ခွက်မိုးရွာလို့ရှိရင်ပို့ပါဆိုပြီးတပည့်တော်နင်နာခံပြီးတော့လှုပ်ခဲ့တယ်ခုလည်းပဲတက်နိုင်တယ်မြတ်တပည့်တော်ဂျေဇူးဆက်နေတယ်ပေါ့အဲ့တော့မြားဆက်ကြဆရာတော်လည်းပဲဒါဂျေဇူးဆက်တာပဲပါလဲဆိုတော့ရှင်ပြတို့ဒီကြောင်းတိုက်ကထုတ်တဲ့စာအုပ်နှစ်အုပ်ရှိသွားပြီ16နှစ်ပြည့်တုန်းကစာအုပ်နာမည်ကဘာလဲခု20ပြည့်တော့ဘာစာအုပ်ထုတ်လဲအဲ့ဒါရှင်ပြတို့တတိထားကြည့်တပည့်တော်ရဲ့ဟိုမူလစိတ်ထားလေးပေါ့နော်ရှင်ပြတို့ဒါတတိထားစီခြင်းလို့ပြောတာပါဖြစ်နိုင်လို့ရှိရင်တော့နှလုံးသားထဲမှာကိန်းအောင်ထားပြီးတော့အတူယူစေခြင်းနဲ့ပေါ့အဲ့တော့ဘာလဲဆိုတော့တပည့်တော်ဒီစာအုပ်ဒီစီစဉ်တဲ့အခါမှာဆရာသမားတွေကိုပူဇော်ခြင်းတာဘုသူကိုပူဇော်ခြင်းတာလဲအဲ့တော့ပူဇော်ခြင်းတော့ဘာလုပ်လဲဆိုတော့ပထမရွှေကျင်တိကာယပုံရိပ်ဆိုပြီးတော့ကိုကရွှေကျင်ကိုင်းထဲမှာနေတယ်ရွှေကျင်ကိုင်းကိုကြောင်းပြုတ်ပြီးတော့တောင်မြို့မာကန္တာရုံမှာကိုရဲ့ဘဝရက်တည်နိုင်တဲ့ဆင့်ရောက်ခဲ့တယ်အဲ့တော့ရွှေကျင်ကိုင်းကိုတည်ထောင်ခဲ့တဲ့ဆရာတော်ကြီးကြောင်းတွေကိုရှာပြီးတော့ပူဇော်လိုက်တယ်ဒါလည်းပဲဂျေဇူးဆက်တာလို့ပြောလို့မရဘူးလားရသလားရတယ်နောက်တကဘာသာတိကဆရာတော်ပုံရိပ်ဒီဆရာတော်ပုံရိပ်ကတပည့်တော်ကိုယ်တိုင်တောင်မြို့ကန္တာရုံမှာနေခဲ့တယ် ဆရာတော်ဤတည်ထောင်သွားတဲ့အကြောင်းမှာပညာသင်ကြားခွင့်တွေရခဲ့တယ်။အဲ့တော့ပညာသင်ကြားခွင့်တွေရခဲ့တဲ့အပြင်မှာဒီအကြောင်းကိုအကြောင်းပြုပြီးတော့တပည့်တော်ဘဝဟာတိုတက်ခဲ့တယ်။အဲ့တော့ကိုနေခဲ့တဲ့အကြောင်းကိုယ့်ရဲ့ယေရှုရှင်အကြောင်းဆရာတော်ဤအကြောင်းကိုဒီပြီးတော့တက်နိုင်တယ်မြတ်။ဒီစာရေးခိုင်းတဲ့ကလည်းပဲဘုန်းကြီးဥသူဇနာတို့ဘာတို့ရေးတဲ့ကဆရာတော်ဤအကြောင်းကိုရှင်ဘုရားသူများမရေးခဲ့ဘူးသေးတဲ့တိမ်မြုပ်နေတာလေးတွေတက်နိုင်တယ်များရှိရင်ရေးပေးပါအဲ့တော့ဥသူဇနာလည်းပဲဆရာတော်ကြီးအကြောင်းကိုအဓိကထားပြီးတော့ရေးပေးလိုက်တယ်တပည့်တော်ကိုယ်တိုင်အဲ့လိုလျှောက်ပြီးတော့ဆရာသမားရဲ့ဂုံသိက္ခာလေးတွေမရှိသေးတာမပေါ်လွင်သေးတာလေးတွေပေါ်လွင်စေခြင်းတို့တပည့်တော်လုပ်ခဲ့တာအဲ့တော့ဘာသာတိကဆရာတော်ပုံရိပ်ဆိုတာလဲယေရှုဆက်တဲ့သဘောမတက်ရောက်ဘူးလားတက်ရောက်သလားနောက်ပြီးတော့တပည့်တော်ကိုယ်တိုင်လည်းပဲဒါရေးထားတာပါတယ်ပေါ့နောက်တခါဒါပါလဲဆိုတော့မြတ်စကြာခံဝင်တော်ရဆရာတော်ပုံရိပ်ပါပုံရိပ်လေအဲ့တော့တပည့်တော်သာသနာပြုခွင့်ရတာဟာမြတ်စကြာဆရာတော်ကြောင့်သာသနာပြုခွင့်ရတာဘသူကြောင့်လဲအဲ့တော့မြတ်စကြာဆရာတော်အကြောင်းကိုလည်းပဲဟိုးတုန်းကသာသနာဖန်ပြီးရင်ထိုးတုန်းကလည်းပဲဥတီလာနန္ဒကိုတပည့်တော်ခေါ်ပြီးတော့ရေးခိုင်းတယ်တို့ကြရေးစရာအကြောင်းမရှိဘူးဆိုတော့တပည့်တော်ကိုယ်တိုင်ဖြစ်ခဲ့တာလေးတွေကိုပြောပြပြီးတော့ရေးခိုင်းတယ်။ခုဒီနေ့မှလည်းပဲဥတီလန္ဒနာရေးခိုင်းတယ်။ဒါပေမဲ့လို့သူမအားလို့လားဘာလားမသိဘူး။မရေးတော့ဥဝေနာစာရနိုင်ကဖုန်းကြီးကိုခေါ်ပြီးတော့ရေးစီခြင်းပါတယ်ဆိုတော့ဥဝေနာစာရပြည့်ပြည့်စုံစုံလေးရေးပြီးတော့ပူဇော်လိုက်တယ်။ဒါလည်းပဲယေရှုဆက်တာမဟုတ်ဘူးလားဟုတ်သလား။တပည့်တော်ကိုယ်တိုင်ကြောင်းကြဆိုက်ပြီးတော့ဆရာသမားတွေရဲ့အခန်းကဏ္ဍပါစီခြင်းတာ။အဲ့တော့တကယ်တော့မြတ်ဆက်ကြာကြောင်းတိုက်20ပြည့်ဆိုရင်ဒါတပည့်တော်ကိုเจ้าနေဘာတွေရေးစီခြင်းတာပေါ့ဒါပေမဲ့တပည့်တော်ဘယ်သူမှတပည့်တော်အကြောင်းရေးပါမတိုက်တွန်းခဲ့ပါဘူးအဆရာသမားတွေအကြောင်းကတော့ရေးဖို့ရတပည့်တော်ကိုယ်တိုင်လိုက်ပြီးတော့တိုက်တွန်းတယ်ရေးခိုင်းလို့မရလို့ချင်းရေးတတ်တဲ့ပုဂ္ဂိုလ်ပြန်ပြီးတော့ခိုင်းတယ်ပေါ့နောက်တစ်ခါဘုန်းကြီးတို့တပည့်တော်ပြောမယ်မြဝတီဆရာတော်ပုံရိပ်ဘယ်ဆရာတော်ပုံရိပ်လဲမြဝတီဆရာတော်ကတပည့်တော်ရွာမှာစိတ်လေနေတဲ့အချိန်မှာကန္နာယုံကိုခေါ်ခဲ့တဲ့အတွက်ဒါယေရှုရှင်ညီကိုတဝန်းခွဲလဲတော်တယ်ဆရာလဲတော်တယ်တော်တော်များများတပည့်တော်ရဲ့လုပ်ရက်တွေကမြဝတီဆရာတော်ထံကနေရတာတွေမြားတယ်ပေါ့နှီးတွေပါတွေကအဲ့တော့ဆရာတော်အကြောင်းကိုလည်းပဲတပည့်တော်မနစ်ကမွေးနေ့ပွဲမှာဆရာတော်မွေးနေ့ကိုဆုံးကတ်တောင်းတပည့်တော်ကိုယ်တိုင်ယူလိုက်တယ်သင်ငန်းလူသားလေးတွေလည်းဖြည့်လူတယ်နောက်ထပ်လူသားတွေလည်းရှိပါသေးတယ်အဲ့တော့ဒီမြဝတီဆရာတော်ပေးတဲ့ဩဝါဒလေးနားထောင်ပြီးတော့ဒါလေးကိုတော့ဖြင့်ပြန်ပြီးတော့စာမူဖြစ်အောင်လုပ်မယ်လုပ်ပြီးတော့ငါပူဇော်မယ်အဲ့ဒါနဲ့အဲ့ဒီကလေးကတပည့်တော်ဒီခွေလေးကိုကူပေးပါဆိုပြီးတော့ယူခဲ့တယ်ဒီကြတော့လည်းပဲယဟန်တစ်ပါးကိုကူခိုင်းဥတုမနာကိုပြန်ပြီးတော့တီးဖြတ်ခိုင်းတပည့်တော်ကနေတီးပြုတ်ပြီးတော့ပူဇော်လိုက်တယ်နောက်တခါမြဝတီဆရာတော်အကြောင်းကိုထက်လို့ခြင်းတော့မြဝတီမှာနေခဲ့တဲ့ဒီအနုနိုင်ကဘုန်းကြီးဥတုမနာကိုတိုက်တွန်းရတယ်ရှိပါ哦ဦးဇင်းကနီးကပ်နေခဲ့တာအဲ့တော့ဆရာသမားတွေအကြောင်းနဲ့ပတ်သက်လို့အလိုလိုဖြစ်လာတာမဟုတ်ဘူးတပည့်တော်အကြောင်းမြတ်ဆက်ကြာအကြောင်းဆိုတာကတော့ရှင်ဘုရားတို့ကနေနေကြဆိုတော့ဒါအလိုလိုဖြစ်လာတယ်ဒါတော့တပည့်တော်အကြောင်းဘာအကြောင်းရေးပါလို့တိုက်တွန်းမှုမရှိဘူးလို့တပည့်တော်ကိုယုံကြည်တယ်ပေါ့အဲ့တော့မိတာများရှိရင်တော့မပြောတတ်ဘူးတပည့်တော်ခုချိန်တည်းတော့ရေးပါလို့ဘယ်သူမှမပြောပြစ်ဘူးပေါ့အဲ့တော့မန္တလေးရဲ့ဥသောပိတာတော့ဘာရေးရမှန်းမသိဘူးဆိုတော့ငငယ်ရအကြောင်းလေးတွေတတိယရေးပေါ်လို့ဒါမျိုးလေးတော့ပြောဘူးလေပေါ့အဲ့တော့ဆိုလိုတာကဘာလဲဆိုတော့မြဝတီဆရာတော်ကလည်းတပည့်တော်ကန္နာယုံရောက်အောင်ဆောင်ကျင်းပေးလိုက်တဲ့အတွက်တပည့်တော်ထဲကျင်တာအဲ့တော့မြဝတီဆရာတော်ပုံရိပ်ကလည်းပဲယေရှုတရားနဲ့မထင်ဟဘူးလားထင်ဟသလားအဲ့တော့တပည့်တော်ဒီကြောင်းစာဆောင်လုပ်တယ်ဆိုရင်ပဲကိုအကြောင်းဒါမျိုးတွေမဟုတ်ပါဘူးဆရာသမားတွေယေရှုဆက်ကျင်တာမင်္ဂလာပိမှန်ဆရာတော်ရဲ့အကြောင်းကိုတော့ရေးမှတ်သူမရှိတော့ခုတော့တပည့်တော်မင်္ဂလာပိမှန်ဘုန်းကြီးဥသောပိတာတို့ရေးပေးပါဦးဒါတပည့်တော်လျှောက်ထားလိုက်သေးတယ်ဒါတောင်မှအဲ့တော့ဆိုလိုတာကဘာလဲဆိုတော့ယေရှုတရားဆိုတာသိတာကောင်းတယ်ယေရှုတရားဆိုတာဘာလို့တာကောင်းလဲအဲ့တော့20ပြည့်ပွဲမှာလည်းရှင်ပြားတို့တတိထားကြည့်လိုက်တပည့်တော်ကန္နာယုံကိုယေရှုဆက်တဲ့အနေနဲ့ဆရာတော်ကြီးတွေမကဘဲနဲ့အနုနာယကတွေဒီအာလုံးပင့်တယ်ပြီးတော့စာချဘုန်းကြီးတွေတပည့်တော်စာမလိုက်ဖူးပြီမြဲအာလုံးပင့်လိုက်တယ်အဲ့တော့ဒါလည်းပဲတပည့်တော်တက်နိုင်တယ်မြတ်ယေရှုဆက်တာဒီเจ้าမှာပွဲလန်းတိတ်ပြီးတော့မရှိတော့ဒီလိုပဲတခါတည်းရန်ယေရှုဆက်တာပေါ့အဲ့တော့ဆရာတော်ဥဝင်တော်တို့မာနာယကဆရာတော်တို့တန်ခါအပ်ပြီဆိုရင်လေတပည့်တော်ဒီမြင့် အချားရာတွေပြည့်နေပြီမဲ့ဆရာတော်အပ်ပြီဆိုရင်တက်နိုင်နေမှာကြိုးစားပြီးတော့လက်ခံပေးလေရှိတယ်။ဒါတွေကလည်းပဲဂျေဇူးတရားကိုဆက်တာမဟုတ်ဘူးလားဟုတ်သလား။အဲ့တော့ဂျေဇူးတရားနဲ့ပတ်သက်ပြီးတော့ဒီခုနကတခြင်းဆရာတော်နဲ့ပတ်သက်ပြီးတော့တပီတော့သင်္ကန်းလှူလိုက်တယ်ဒါလေးကိုပန်ကြားတယ်ပန်ကြားတော့ကြတော့ဘာဖြစ်လို့လှူတာလဲဆိုတာရှင်ပြားတို့ကဒီမသိကြဘူးမသိတော့ဂျေဇူးတရားတွေကိုသိနားမလဲကြဘူးအဲ့တော့တပည့်တော်ကယေရှုတရားလေးတွေကိုဒါမျိုးလေးတွေပေါ်ပေါ်လာတဲ့ပေါ့ဆရာသမားတွေရဲ့ယေရှုစာဖတ်တဲ့ယေရှုကြောင့်ဒီယေရှုတရားလေးတွေကိုမြင်တဲ့အခါမှာတတ်နိုင်တယ်မြတ်စွမ်းအားရှိတယ်မြတ်ဆက်တယ်ပေါ့အဲ့တော့ရှင်ပြားတို့အနေနဲ့လည်းပဲဒီလိုယေရှုတရားလေးတွေကိုတတ်နိုင်တယ်မြတ်ဆက်ဖြစ်အောင်ကြိုးစားပါယေရှုတရားကိုဘယ်လိုကြိုးစားမလဲမဆက်ဖြစ်တောင်မှဘာဖြစ်အောင်ကြိုးစားမလဲဒါပေမဲ့လို့ဘလိုမျိုးတော့မကျူးလွန်ကြပါနဲ့တော့ဂျေဇူးကန်းတဲ့သဘောတော့မကြိုးစားပါနဲ့အဲ့တော့ဒီအလှကိုကြီးဆိုတဲ့စာအုပ်ထဲလေဒီလိုအရေးမြတ်လေးတွေဂျေဇူးမကန်းမှုလေးတွေရေးထားတာဒါတပီတော့တိုက်တွန်းလို့မဟုတ်ပါဘူးသူတို့ကသူတို့ရေးကြတာဒါလေးတွေကလည်းတာဓုခေါ်စရာဒါလေးတွေဖတ်ပြီးတော့သူတို့ကောင်းစိတ်လေးတွေကိန်းသွားတဲ့ဆိုရင်ဒါရေးတဲ့ရဟန်းကိုရင်တွေရဲ့ကုသိုလ်တွေကအများကြီးဖြစ်သွားတာပဲအဲ့တော့ဒီနေ့ညတပီတော့အဲ့ဒီပံပြောတာလေးနဲ့ဆက်ပြီးတော့ဂျေဇူးတရားလေးတွေကိုပြောခြင်းတဲ့အတွက်ဒါလေးတွေကိုပြောတာပါအဲ့တော့ရှင်ဘုရားတို့အနေနဲ့သူတော်ကောင်းဆက်သူတော်ကောင်းတွေရဲ့လက္ခဏာလို့ဟောကြားထားတဲ့ဒေသနာအတိုင်းသူတော်ကောင်းလက္ခဏာကိန်းအောင်ဂျေဇူးတရားလေးတွေကိုတက်နိုင်တယ်မြတ်သိအောင်ကြိုးစားနိုင်ကြပါစေကိုယ်အဆင့်မြင့်ရောက်သွားလို့ရှိရင်လည်းဂျေဇူးတရားကိုမမေ့ပါနဲ့ခုပထမကန္တာကဆရာတော်ဘုရားကြီးဆိုရင်တပီတော့ကိုစာချမပေးခဲ့ဘူးအဲ့တော့သာသနာ့ဖန်ပြီးရင်ထုံတုံးကဆရာတော်ကြီးအကြောင်းလေးတွေပါအောင်တပည့်တော်နာယကဘုန်းကြီးဥတီလန္တတာကိုပြောပြတယ်ဓက်ပုံနဲ့ပူဇော်ခဲ့တယ်ပေါ့ဆရာတော်ကြီးကဘာလဲဆိုတော့ဒီအကြောင်းကိုစောင့်ရှောက်ခဲ့တယ်သူရတဲ့လက်လာပါလက်တီပေးပြီးတော့ဝါဆိုသင်္ကန်းလုံးဝမရနိုင်တဲ့ခေတ္တကဝါဆိုသင်္ကန်းရအောင်ဆရာတော်ကြီးစီမံပေးခဲ့တယ်အဲ့တော့ဒီလိုပေါ့နော်ဒါပေါ်ရလေးတွေပြောပြတာနောင်လဲကျန်တာတွေအများကြီးရှိအောင်ပါဒါကြောင့်ရှင်ဘုရားတို့တည်းကသူတော်ကောင်းလက္ခဏာဖြစ်တဲ့ယေရှုတရားကိုသိမှုသိတဲ့အတိုင်းတက်နိုင်တယ်မြဆက်မှုဂျေဇူးကန်းတဲ့ပုဂ္ဂိုလ်မဖြစ်အောင်ဒီဩဝါဒလေးတွေကိုနာယူပြီးတော့ရှင်ဘုရားတို့နှလုံးသားထဲမှာသူတော်ကောင်းလက္ခဏာကိန်းအောင်ကြိုးစားနိုင်ကြပါစေသူတော်ကောင်းလက္ခဏာကိန်းအောင်ကြိုးစားပြီးတော့သာသနာပြုနိုင်တဲ့သာသနာအာဇာနည်များဖြစ်နိုင်ကြပါစေကုန်သတည်း